ရှားနာသိမ်းမှုစန့်ကျင်ကန့်ကွက်တဲ့ရန်ကုန်တိုင်းမြောက်တကုံမြို့နယ်ကဆန္ဒပြပွဲကိုပြစ်ခတ်ဖြိုခွဲခဲ့တာကြောင့်ဆန္ဒပြတဲ့သူတဦးဦးကောင်းထိမှန်သိဆုံးခဲ့တယ်လို့ဒဏ်ရသူတွေလည်းရှိခဲ့ပါတယ်ဒီအကြောင်းကိုတော့မဆုမုံကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
လေလေဆက်လိုက်လေဆက်လိုက်လေဆက်လိုက်လေဆက်လိုက်လေ
တကုံမြို့မြောက်ပိုင်းမြို့နယ်35ရပ်ကွက်ပင်လုံခွေအနီးဘုံမြောင်လမ်းထိန်သားမှာဆန္ဒပြပြည်သူ100ကျော်ဆန္ဒပြနေတဲ့အချိန်လက်နက်ကင်တပ်ဖွဲ့ဝင်တွေရဲ့ကြီးထိမှန်လို့အမျိုးသားတဦးခေါင်းထိမှန်ပြီးအသက်ဆုံးခဲ့ရပါတယ
်။စံပုံးစားဖြစ်တယ်။စံပုံးတွေတောင်းလျှောက်ပြင်းလို့ကျွန်တော်ဖြစ်သေးချင်းနေဆုံးပါဆုံးသွားတဲ့ချိန်မှာကျွန်တော်နည်းနည်းစားကြည့်လိုက်တဲ့ချိန်မှာချိန်သားတယ်။ချိန်သားတော့ဂါဘာကြီးနေတယ်လား။ဒါပေမဲ့တကယ်ကြည့်လိုက်တော့ပထမတစ်ချက်ချော်သွားတယ်။နောက်တစ်ချက်ကျတော့ပေါင်းလို့ပြီးတော့အမှန်ကျွန်တော်ရှိတဲ့ရတယောက်ပဲ။သူကျသွားတာ။ခေါင်းပဲတက်ပြီးတော့လက်ထင်မှတ်ပုံဝင်သွားတယ်။ဒါကျွန်တော်ကလမ်းမေးကိုဆင်းပြေးပြီးတော့အဲနောက်နေ့ပဲကြောက်ခဲ့ကြပြီးတော့မှအိမ်နောက်ဆုံးရမှာပြန်ဆွဲကြတာ။ကျန်ဆွဲအချိန်ကြီးကိုဒီဟာလုံးဟာတက်ချိန်ကြီးပိုင်းလာတယ်။လာပြီးတော့ကောက်တဲ့အထိကိုသူလမ်းထဲကိုတောက်လျှောက်ဝင်ပြီးတော့ကျစ်လာတယ်။ဘလို့ပုံရိုးစီးနေတော့ဆိုတော့အခုကသူကရက်ွက်လမ်းလေးကိုမသိဘူး။လမ်းမဆက်ဆန္ဒမပြဘူးဆိုပြီးတော့ပဲသူတို့ပြောတာပဲ။ဒါပေမဲ့လမ်းမတဲ့ဆန္ဒမပြလဲ။လမ်းကြားရဲမှာပြလဲကျွန်တော်တို့ပြစ်နေတာပဲ။ဟိုတိုင်းမကင်နဲ့ပြစ်တာပဲ။ပိုစာကင်နဲ့ပြစ်တာပဲ။ဘလို့ပဲဖြစ်ဖြစ်လမ်းထဲရှိရဆိုပြီးတော့ကျွန်တော်တို့လှုပ်ချင်လို့လှုပ်နေတာ
။ဖြစ်စဉ်မှာကိုယ်တိုင်ကြုံတွေ့ခဲ့ရသူတူကဖြစ်စဉ်နဲ့ပတ်သက်ပြီးကြောပြလာတာပါ။တိတ်ဆုံးသွားသူကတော့49ရက်ကွက်နေအသက်25နှစ်အရွယ်ရှိတဲ့ကိုချင်းမင်းသူဖြစ်ပြီးတော့အိမ်နောက်ရှိအမျိုးသားတဦးဖြစ်ပြီးဇနီးနဲ့3နှစ်အရွယ်ကလေးငယ်တဦးကြံရှိခဲ့ပါတယ်ပထမအတန်ဘုံစပြီးတော့ပြစ်သွင်းတဲ့အချိန်မှာဆန္ဒပြသူတွေကနောက်ကိုပြန်ဆုတ်နေတဲ့အချိန်တနက်ထောင်ပြီးပြစ်ဖောက်လိုက်တာဖြစ်ပြီးတနက်နှစ်ချက်ဖောက်တာမှာတော့တစ်ချက်ကဒိုင်းကနေတဲ့သူကိုထိမှန်သွားခဲ့တာဖြစ်ပါတယ်သူအပါဝင်နောက်ထပ်ကြီးဖြစ်သူတဦးနဲ့ထိခိုက်ဒဏ်ရာရသူတချို့လည်းရှိတယ်လို့အခင်းဖြစ်ရမှာကူညီပေးနေတဲ့လူမှုကွန်ရက်အဖွဲ့ဝင်တယောက်ကပြောပြပါတယ်
။ဟိုကကတောက်ချီပါတယ်ဒီကတော့အားလုံးဒီကချင်းမျိုးဆိုတဲ့အကြောင်းပေါ့နော်။တော့တယောက်ကကြတော့တိကုခါဆိုတဲ့အကြောင်း၅နှစ်၄နှစ်ကျော်ကခင်ဗျာ။သူကအဲတော့အခုကသူကဒီတောက်ချီတောက်ချီတာဒီကစီးပုံလို့နားလည်မပေးကြဘူးဆိုတော့ချင်းပေါ့ကအော်ပရေရှင်းလုပ်ပြီးပါခင်ဗျာ။ပြီးတော့သူကလက်လက်ကျိုးပါတယ်။လက်ကျိုးတဲ့ကိစ္စကိုတော့ပထမကျန်မှာအော်ပရေရှင်းလုပ်တော့ပြောရစီပါတယ်။ဒီကကိုပေတာတော့စီးပုံမဟုတ်ဘူးပေါ့ဗျာ။ဆိုတော့အဲလုံးကကဒီလက်ချက်ပေါ့နော်လက်ဘောပေါ့ဝင်တာလည်းဒီကတောက်ချီတာဒီကခင်ဗျာ။အဲ့တော့သူ့ကိုလည်းနားလည်မှုတွေပြီးတော့ဘိုင်းဒီဘိုင်းလည်းပြောကြတယ်။အဲ့ဒီကြောင်းပြောလို့ဆိုရှင်အခုပဲကျွန်တော်ဒီဟိုဆုံးရတဲ့ဒီရဲ့ဒီပေါ်နာပေါ့နော်သူကြဆုံးရနေရနာမှာအခုဒီလေးကျောင်းကနေတော့တောက်ထားရပြီးခြေစံ၃ကြားရခင်ဗျာခြေစံဆက်တယ်ခြေစံလောက်ထားပြီးတော့ခြေဖြစ်လို့ပြောရမှာပေါ့ဗျာခြေစံ၃တောင်းလို့တွေ့တယ်ပေါ့ဆိုတော့ဟိုအဲ့ဒီဝါတဲ့တယောက်လုံးကဒီဘုံမရမှာရှိတဲ့တယောက်လုံးကသူကတန်များကိုဖောက်ဝင်တာဗျာဆိုတော့အဲ့ဒါဆိုကျွန်တော်ကဒါကိုခြေဖြစ်လို့အဲ့ခြေဖြစ်တယ်ပဲလို့ယူဆရမှာနော်အဖမ်းရတဲ့အကြောင်းတော့မကြောက်ဘူ
းနောက်ထပ်ထိခိုက်မှုအနေနဲ့35ရက်ကွက်တွင်ကမန္တလေးလမ်းနဲ့စကိုင်းလမ်းမှာဝင်းပိုက်ကိုထိခိုက်သူနောက်နေရွက်ကိုထိခိုက်သူပေါင်းနောက်ထပ်2ယောက်ရှိနေပြီးသူတို့ရဲ့အခြေအနေကတော့စိုးရိမ်ရာမရှိပါဘူးလို့သိရပါတယ်ဒီကနေ့မှလည်းနေမျိုးတွေမှာတပိတ်ဖြိုခွဲမှုကြောင့်အသက်ဆုံးခဲ့ရသူတွေရှိနေပါတယ်လက်ရှိဖေဗူလာ1ရက်နေ့ကနေစလို့စစ်အုပ်ချုပ်ရေးကောင်စီအာဏာသိမ်းပြီးခရဲကအာဏာရှင်ကိုစန့်ကျင်နေကြတဲ့ပြည်သူတွေရဲ့တပိတ်ဖြိုခွဲမှုဖြစ်စဉ်တွေပါဝင်ဖမ်းဆီးခံရပြီးတဲ့နောက်သေဆုံးသူတွေပါအပါဆိုရင်တော့ဒီကနေ့အထိသေဆုံးသူပေါင်းကအယောက်80ထက်မနည်းရှိနေပြီဖြစ်ပါတယ်ရှင်
ရောက်ကမှာဆန္ဒပြတဲ့သူတဦးတည်ဆုံးသွားခဲ့တာနဲ့ပတ်သက်ပြီးတော့မဆုမုံပြောပြသွားတာဖြစ်ပါတယ်